အဘိဓမ္မာနေမြတ်အခါတရားတော်အဘိဓမ္မာနေမြတ်အခါလို့ဘုရားမြတ်စွာရဲ့သာသနာတော်မှာတရင်ကျွတ်လာပြီနေ့အခါသမယကိုတဏီတညာရဲသတ်မှတ်ထားတာဖြစ်ပါတယ်တရင်ကျွတ်လာပြီနေ့အခါသမယဟာအဘိဓမ္မာနေမြတ်အခါသာမဟုတ်ပဲယေဗုဒ္ဓနဲ့ဆက်လျင်း၍လဲမှတ်တမ်းတင်ရမယ်အခါသမယဖြစ်ပါတယ်တန်ဃာတော်တွေနဲ့ဆက်လျင်းပြီးတော့လည်းပဲမှတ်တမ်းတင်ရမယ်နေတူးနေမြတ်ဖြစ်ပါတယ်တန်ဃာတော်တွေနဲ့ဆက်လျင်းပြီးတော့သတင်းကျွတ်လာပြီနေ့အခါသမယဟာဘုရားမြတ်စွာပြည့်ညတ်တော်မူခဲ့တဲ့ဝိနည်းတရားတော်အရာတန်ဃာတော်တွေဟာစုပေါင်းညီညာမဟာပပဝရဏဘွဲဆင်းနေခြင်းပါရာအခါသမယဖြစ်လို့တန်ဃာတော်တွေနဲ့ဆက်ပြီးတော့လည်းပဲတရင်ကျွတ်လာပြီနေ့ဟာထူးမြတ်တဲ့အခါသမယလို့ပြောရမှာပါပပဝရဏနေ့ဖြစ်ပေါ်ပေါက်လာပုံကတော့ဘုရားမြတ်စွာလက်ထက်တော်ခါကာလတုန်းကကောသလအတိုင်းအတွင်သတင်းသုံးနေထိုင်ကြတဲ့တန်ဃာတော်တွေဝါတွင်ကာလအခါသမယမှာတို့ဘယ်လိုနီးနဲ့ချမ်းချမ်းသာသာနေကြမလဲတဦးနဲ့တဦးစကားမများကြပဲနဲ့ညီညွတ်ညွတ်ဘယ်လိုနေရင်ကောင်းလို့စီဝေးရာကနေပြီးတော့စိတ်ကူးပေါ်လာတာတခုရှိပါတယ်တဝရင်းလုံးထိုရန်နေချမ်းမှတ်ခြင်းသုံးခဲ့တဲ့လမ်းစဉ်ကတော့တယောက်နဲ့တယောက်စကားမပြောဘဲနေဖို့ဖြစ်ပါတယ်။တမန်တွေးမယ်ဆိုရင်တယောက်နဲ့တယောက်တွေးရင်တွေးလို့စကားပြောမိလို့ရှိရင်ရံပါရံခါအပြောဆိုအစင်မပြေမှုကြောင့်ညီညွတ်မှုပြပြပြီးတော့အချင်းများကြတာဖြစ်ပါတယ်။ဒါကြောင့်မလို့ထိုရန်တော်တွေကတဝါတွင်းလုံးတို့တွေတဦးနဲ့တဦးစကားမပြောဘဲနေကြမယ်။လောက်ဆရာကင်ဆရာရှိတော်မှပဲလက်ဟန်ချင်ရနဲ့ပဲတဦးတူအကူညီတောင်းပြီးတော့လုံးဝစကားမပြောဘဲနေလို့ရှင်တို့ဟာတဦးနဲ့တူအငင်းမပွားပဲချမ်းချမ်းသာသာနေကြရမှာလို့ဒီလိုအတွေးပေါက်ပြီးတော့တဝါတွင်းလုံးထူရန်နေဟာတစ်ပါးနဲ့တစ်ပါးစကားမပြောဘဲနေကြဝါကျွတ်တဲ့အခါကျတော့ဘုရားမြတ်စွာစီသွားရောက်ပြီးတော့ကြတော့ကြတယ်ရှေခိကာလအခါသမယကဝါကျွတ်ပြီဆိုလို့ရှိရင်မြတ်စွာဘုရားစီတွားရောက်ကြတော့လေရှိကြတယ်ဒီရန်တော်တွေဟာလည်းဘုရားစီတွားရောက်ပြီးတော့ကြတော့ကြတော့မြတ်စွာဘုရားကမေးတယ်ကျမ်းမာကြရလားနေထိုင်ရေးအဆင်ပြေကြရလားဆုံးခွန်အဆင်ပြေကြရလားညီညွတ်ညွတ်နေထိုင်ကြရရဲ့လားလို့ဒီမေးခွန်းတွေမေးတဲ့အခါကျတော့ကျမ်းမာကြောင်းဆုံးကွန်ပင်မမှုမရှိကြောင်းညီညီညွတ်ညွတ်နေကြရကြောင်းလျှောက်ထားတော့မြတ်စွာဘုရားကတည်တော်မူလို့ဆက်ပြီးတော့မေးတာမြတ်စွာဘုရားကမေးပြီးဆိုလို့ရှိရင်တည့်ရတဲ့နဲ့မေးတဲ့မေးခွန်းတွေကြည့်ပါပဲဘာဖြစ်လို့မေးတုံးလို့ဆိုတော့ကာယကံရှင်ကပြောတာကိုအကြောင်းပြုပြီးမြတ်စွာဘုရားကတရားဟောမယ်ဆိုတဲ့ရည်ရွယ်ချက်ရဲ့တန်ဃာတော်တွေကိုဝီနိစီကံဥပဒေတစ်ခုပြည့်ညတ်မယ်ဆိုတဲ့ရည်ရွယ်ချက်ရဲ့ဒီလိုရည်ရွယ်ချက်နှစ်ခုနဲ့ဒီဟန်းနေဝါရင်းကာလမှာမြည်တို့မြည်ဖုံနေထိုင်ကြတယ်ဆိုတာမြတ်စွာဘုရားသိပြီးသားဖြစ်တယ်အေးဘယ်လိုနီးနဲ့နေထိုင်လို့တဦးနဲ့တဦးညီညီညွတ်ညွတ်နေကြတယ်လဲလို့မြတ်စွာဘုရားကမေးတဲ့အခါအရှင်ဘုရားတပည့်တော်တို့ဟာတပါးနဲ့တပါးလုံးဝစကားမပြောကြပါဘူးကိစ္စဝိစ္စရှိတော်မှပဲလက်ဟန်ခြေဟန်ပြပြီးတော့တပါးနဲ့တပါးဆက်သွယ်ကြပါတယ်လို့ ဒီလိုပြောတော့မြတ်စွာဘုရားကရှုတ်ချတယ်ကဲရတယ်အဲ့ဒီယဟန်တွေကိုတုံးနဲ့တူတဝါတွင်းလုံးစကားမပြောဘဲနေတာဒိဋ္ဌိတွေကျင့်တဲ့မူကပ္ပတ္တလို့ဆိုတဲ့အကျင့်မျိုးကိုကျင့်တာပဲမူကပ္ပတ္တဆိုတာဆွမ်းအာနာမကြားတွေဟာစကားမပြောနိုင်ကြဘူးသင်တို့တွေဟာလည်းပဲတစ်ပါးနဲ့တစ်ပါးစကားမပြောဘဲနေတာဟာဆွမ်းအာနာမကြားမူကပ္ပတ္တလို့ဆိုတဲ့ဆွမ်းအနေတဲ့ပုဂ္ဂိုလ်ကြီးကျင့်တဲ့အကျင့်မျိုးကျင့်တာမြတ်စွာဘုရားကတင်တို့ဟာဒါရင်မကဘူးပတုတံဝါဒလို့ခေါ်တဲ့ကျွဲတွေနွားတွေဆက်ဆံရေးလို့ပဲစကားမပြောဘဲနေကြတယ်စိတ်တွေတို့ရဲ့ဆက်ဆံရေးလို့ဒီလိုနေကြတယ်ဒီလိုနေတာဟာကောင်းတာမဟုတ်ဘူးလို့တဦးနဲ့တဦးမြတ်စွာဘုရားကပြောတဲ့စကားဆိုရင်ပြောရမယ်အကျိုးရှိတဲ့စကားကိုပြောရမယ်တဦးနဲ့တဦးလုံးဝစကားမပြောဘဲကျင့်တယ်ဆိုတဲ့အကျင့်ကိုမြတ်စွာဘုရားရှုတ်ချတယ်မူကပ္ပတ္တဒိဋ္ဌိယတမာရဏတဲ့ဆောင်းအာနာမကြားတဲ့ပုဂ္ဂိုလ်တွေစကားမပြောနိုင်တယ်လို့ပဲတင်တို့လည်းစကားမပြောပဲနေတဲ့ဒိဋ္ဌိတွေရဲ့အကျင့်ကိုကျင့်တာပဲလို့ဒီလိုရှုတ်ချပြီးတော့တပါးနဲ့တပါးဘဝရဏပြုဖို့ဆိုတဲ့စနစ်တစ်ခုပေါ်လာတာဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားရဲ့အလိုဆန္ဒတော်ကတဦးတဦးနေကြတဲ့အခါမှာစကားမပြောပဲနေတာကိုမြတ်စွာဘုရားမကြိုက်ဘူးပြောတဲ့ပြောထိုက်တဲ့အခါမှာအကျိုးရှိတဲ့စကားမျိုးကိုပြောရမယ်။မြတ်စွာဘုရားကိုရောမြတ်ကိုရောတိုင်းဒီပင်နဲ့စကားပြောတဲ့အခါမှာအကျိုးရှိတဲ့စကားဖြစ်ရမယ်။မှန်ကန်တဲ့စကားဖြစ်ရမယ်။သို့သောအကျိုးရှိပြီးတော့မှန်ကန်တဲ့စကားသည်တစ်ဖက်သားကကြိုက်ခြင်းကြိုက်မယ်မကြိုက်ခြင်းမကြိုက်ဘူး။မြတ်စွာဘုရားကမှန်တာနဲ့အကျိုးရှိတာဒီနှစ်ခုပဲကြည့်တယ်။အကျိုးရှိတာအကျိုးရှိမယ်မှန်မယ်ဆိုလို့ရှိရင်တစ်ဖက်သားကမကြိုက်လဲပြောသင့်ရင်ပြောမယ်။ပြောသင့်တဲ့အချိန်ရောက်ရင်ပြောတယ်။တစ်ဖက်သားကကြိုက်တဲ့အခါမှလည်းပြောသင့်တဲ့အချိန်ကြမှပြောတယ်။ဒါကြောင့်မြတ်စွာဘုရားကသူကတော်ဆိုတဲ့ဂုဏ်တော်ကြီးပေါ့။အကျိုးရှိတယ်မှန်တယ်သို့တော့သူတစ်ပါးကြိုက်တယ်သူတစ်ပါးမကြိုက်ဘူးဆိုတော့ဒီစကားနှစ်မျိုးကိုသာမြတ်စွာဘုရားမိန့်ကြားလေးရှိတယ်အဲ့ဒီအတိုင်းပဲယဟန်တော်များကိုလည်းပဲမြတ်စွာဘုရားလိုက်နာကျင့်သုံးစေတယ်ဘာဖြစ်လို့တော့ဆိုအဖွဲ့စည်းတရားတယောက်နဲ့တယောက်စကားမပြောဘဲနေတယ်ဆိုတော့အကျင့်ကောင်းတဲ့အကျင့်မဟုတ်ဘူးတဲ့ပြောတဲ့စကားအကျိုးရှိမဲ့စကားဆိုလို့ရှိရင်ပြောတဲ့ပြောရမယ်သူတို့ပြောတဲ့အခါမှာလည်းပဲအချိန်ခါကြည့်ပြီးတော့ပြောရမယ်ပြောတဲ့အချိန်ရောက်လားပြောတဲ့အချိန်လားမပြောတဲ့အချိန်လားဒါကိုပဲစဉ်းစားပြီးတော့ကိုပြောတဲ့စကားဒီမှန်တယ်အကျိုးရှိတယ်သို့တော့သူများကကြိုက်ချင်မှကြိုက်မယ်ကြိုက်ချင်လဲကြိုက်မယ်မကြိုက်ချင်လဲမကြိုက်ဘူးဒါကိုစဉ်းစားเสียရမလို့ဘူးတဲ့မြတ်စွာဘုရားကရဟန်းတော်တွေအချင်းချင်းဟာဧဝံတံဝဋ္ဌာဟိတတ္တပကဝတ္တောပရိသယတိတံအညမညဝုဋ္ဌာပဏိနအညမညဝသနေနအညမညဝုဋ္ဌာပဏိနရဟန်းတော်များအချင်းချင်းမှာတစ်ပါးနဲ့တစ်ပါးပြောရဆိုရမယ်ဆုဆုံးမရမယ်တတိပေးရမယ်အချင်းချင်းကူညီပြီးတော့အပြစ်ရှိရင်လည်းထိုအပြစ်ကလွတ်မြောက်အောင်ဝိုင်းဝန်းဆောင်ရှောက်ရမယ်အချင်းချင်းပြောဆိုဆုံးမခြင်းဝိုင်းဝန်းကူညီပံ့ပိုးခြင်းဖြင့်မြတ်စွာဘုရားရဲ့တပည့်ပရိသတ်တွေဟာသီလသမာဓိပညာလို့ဆိုတဲ့အရည်သွေးတွေတိုးတက်တာလို့မြတ်စွာဘုရားကဒီလိုမူချထားတာဖြစ်တယ်။အခုလိုဒီရဟန်းတော်တွေဟာတဝါတွင်းလုံးဘာစကားမှမပြောဘဲနဲ့တုန်ဒီဘောဝစီဖိတ်ကျင့်တာကိုမြတ်စွာဘုရားက 盖也修差不了。被卡布的库里呢，维尼斯干边家都木盖的。那你说那米被困，我当奥坦呢？被困呢？地气他那气，把瓦里东地气那瓦都地那瓦，不一定盖呀瓦，都说。把瓦的那皮肤出来，你说啥个？三点比了，把瓦的那是那个尖头木。今年都不给完的。这人就在看嘛的。也很大啊去年。你拿那位批示家拿那位批示当年系列教员那位批示。这边的我表吧说什么吧都。这都配吧的免刷票了。我表白没你完的。包括人呐，说啦，配家境我考了吧。这样道理哈，他爸的吧，没表我，没说我，没细说也不。天天表扬呗，记得不过来，爱得不过表奶奶，爱得不过来，记得不过表奶奶。哎，这路他爸呢，他爸配家啥不？巴黎巴达呢，包括人呐，都考了吧。配家的看嘛，一切东家的配家的。这比如呢把这比如先不要没高呢面对人来表白的。没高呢的人家的所以来表白的。第六万没好面来没面无家来没家无。多少当的压戏的所以来表白的。这就说了他。大家不如我就比说了些。不然也说大家拿到马也很多的哈。亲亲。苦路的人就拉进内台，的人就拉进内台。你说呀，当阿罗的阿龙苏邦比罗，波瓦的那位，神来见巴里西家的，就波瓦的那位神来见巴里看嘛，没天机啊，啥比的吧，比的吧，当干班的波瓦的米，地铁那瓦，土地那瓦，不一定该呀瓦，我人都嘛，阿呀他们都努干班乌巴达呀。八丹多不地格瑞达米说的，配家罗阿片，阿龙哥，表不出不，困就家呀的。当个曼尼布瓦的米说的，比如当个阿龙哥配家吧的，当初吧的，这比如我表不，这天那瓦，那天那瓦，不一定该呀瓦，我单独嘛，阿呀的蛮多。这比如我面的欠那边皮水家的他人家那边皮水当地亚西的欠那边皮水这比如我表家吧收马家吧安路干班乌巴达呀新比亚路地路表达哈格鲁纳塔比路表达路有啥吧的我人都嘛阿亚的曼多安路干班乌巴达呀这比如我上校的你那身体还都地路标价的标了目价吧。把单到本地格雷达米身体还都超标的别个这比如过来对比说路线。这比如标准吧没了。这么单高呢算了的苦吧。他不把我的那标准都考的。不然也说也当然的嘛也苦了的人就内台的人就内台那边内台嘛。这人就拉比内台嘛，当阿罗先面的啊，也去了配家比了，千金标布收布当手家呀的。你说别啊，果然这边嘞，那有点你干嘛不玩了那都是那些。你说别啊，果然这边嘞，当阿不一旦嘛的卡龙啊配家了，都都干嘛没单点他了是的。哎，一喊当阿的阿龙哥配家吧的。那不嘛，这种的困难办得比表姐心表姐吧了。那说不下，孤老人苦啊，得留陪家。你看嘛，现在一部的那个新片，人家说不下那办得比了，爸妈当家的你那表姐还没希望无陪家了，得留笑的。哎，人家说不下个，前年的人都伢在看嘛，都那都年年年年表姐那表不。 คนนั้นก็หลุดเดียวเนี่ยเดียวตรงนี้ดูสังฆาไม่เบียวไปเนี่ยวิสิบิจเนี่ยสุรามีวิชารมีสอบยาเล่มข้างมั้งเนาะพอไปหลุดสุรุษีตรงนี้ดูมาลายเนี่ยด้วยนิลุษีพามาไม่เบียวเลยเจนนกไปปีรอนนี่แม่สุรุษีสายกายกันเสียงอะไรดูอับเจ้ากูจ่ายอับเจ้าหลุดเทมามหัวดอกหู อภิมันติยะตานะแลติปุคควะมะเจนะเพเนนุบไปปิมะเปียวเวณีเดตุไรเนตุกาซอรอดิโลท้าไล่เมซอรุษิยตะอุเนตุสัสสันเยหะอะเดิบเกเมตวานัยบาเดถ้าจังโมโบราณยัสสาเยตาธนาโดมายะหันตังการิหะตะบาเนตะบาเผ่จาจินโลซอเรปวารณากูอะกุโลตะเรนโยลาปิเนมาปิจายะละผิดบาดิโลปวารณานี้เนี่ยคามา ยศสาวยากะบาปิโลปวารณาปิสิราดงซอปวารณาปิจิ้นมาอโจตงမျိုးရှိတယ်အโจตงမျိုးကအညမညာနုလောမတာအခုလို့ပวารณาပြုတပါးနဲ့တပါးဖိတ်ချားလိုက်တဲ့ဖြင့်တပါးနဲ့တပါးဆန့်ကျင်တာဆိုတာမရှိတော့ဆန့်ကျင်တဲ့စိတ်တွေမရှိတော့ပွင့်လင်းယောသားဖြောင့်မတ် ရှင်ပြပြောစရာရှိပြောဆိုစရာရှိဆိုပွင့်ပွင့်လင်းလင်းဟောပြောတဲ့ပုဂ္ဂိုလ်ကလည်းပြောရဲတယ်ဆိုရဲတယ်ဟောအညမညာနုလောမအချင်းချင်းဆန့်ကျင်မဲ့မဖြစ်ဖဲနဲ့လိုင်လျောညီတွေကျင့်သုံးမှုဆိုတဲ့အကျိုးတစ်ခုရတယ်နောက်တစ်ခုကအာဘတ္တိဂုဋ္ဌာဏတာအခုလို့ပြောဆိုတတိပေးလိုက်တဲ့ဖြင့်တစုံတစ်ခုပြုမှု ပြင့်မှုအနေနဲ့ကျူးလွန်ထားမိပေမဲ့လို့တခါတည်းဟာကာယကံရှင်ကတတိမပူမိတာမျိုးတွေရှိတတ်တယ်အဲ့ဒီတတိမမူမိတဲ့အပြစ်ကလေးကိုထောက်ပြလိုက်မယ်ဆိုလို့ရှင်အော်ဟုတ်ပါလားငါကျူးလွန်မိပါလားလို့ဆိုတရားအားလျော့စွာကုစားလိုက်လို့ရှင်အဲ့ဒီယဟန်တန်ဃာတွေမှာခေါ်တဲ့အပြစ်လို့ခေါ်တဲ့အာဘကလည်းလွတ်မြောက်သွားနိုင်တယ်ဒါလည်းအကျိုးတစ်ခုပဲဒီလိုမှမဟုတ်ရင်ကိုယ့်အပြစ်ကိုယ်မမြင်သေး Nau song di abji ha. Chi thua la nai na po. Chacha mo lo. Pawarana abji jenye dhudiya ajo wa ro. Abadi gouta na ta. Abji ka lumyao dhuare ajo si re. Nau da khu wa ro. Vinaya pura khara ta. Vinigo si rantin. Vinaya sa vyaswa vyaya sauma. Simien sikan, sikan ubre re. Eri sikan ubre re go. Lezabi shiran tin thaya le yao de. Babila rozo, biovi soin, winisikan le bioja yama. Ero winisikan o shiran tin thaya le yao de. Ta bawarana biwa jinye, jo tong yu babe. Terenyo lavi neha, tangaro ne 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 patta biro. Sekulu, eme dama tu chare akadamiya lo tilu bioa mama. Now, Buddha Myaswa ye, bawane patta biro lewe. Terenjo lavi neha, ne du ne mia lu suwa mava. Babila ron suro, Myaswa vyaha, payapse bide nao konawa miao chai mai ma. Taurina nabiego te bido. Lene ke kebi, alondia shiliale, abidema te yao. Jacose jao hobio bi. Lubie lulogao, pianli chachi la re ne halebe, trinjo lavi ne vepsepare. Palisabe ma dewo rohana. Nadiga sendela re ne lu. Konoan yo. Taurina nadi. Pinlegadipini oma kentare. Isa nyenyore. The jamini tine pandugala jauksha jiye. Chowniyama, Myaswa, the king Kurom Yaha. Yagose chow, the rendon ne time vidu, viduma diao. She liaswa, hojale. Lubi ma holoshin, ludariha. Yagose chow, time be nana mam hojao. Tajamulu, nabjigu, vidu, Myaswa, ya. Emedama, she liare. A viduma diado, yagose cham, ya, dawarina nabji ma ho. Ho bilu. Tignelu, the angel lavi ne kadam yama. အဘိဓမ္မာတရားဟောကြအဆုံးသတ်ပြီးဆုံးတဲ့အခါမှာလူပြည်လူလောကကိုပြန်ပြီးတော့ကြွလာအဲ့ဒီလိုကြွလာတဲ့အခါမှာခန့်ခန့်နာနာနဲ့စကြဝဠာတိုက်တောင်းမှရှိကြတဲ့နတ်ဗြဟ္မာအပေါင်းကြီးခြံရံပြီးတော့မြတ်စွာဘုရားသခင်ကိုရောမြတ်လူပြည်ကိုစောင်းတန်းကြီး၃တွယ်ကနေပြီးတော့တလန်းကြီးကြွလာတာပါ အဲ့မဲ့ဓမ္မထူးခြားတဲ့မြင်ကွင်းတစ်ခုဖြစ်မှာပါတရားမင်းကြီးတို့ဗြဟ္မာမင်းကြီးတို့နတ်ဗြဟ္မာအပေါင်းတွေဟာဝဲရရှေ့နောက်ကခြံရံပြီးတော့မြတ်စွာဘုရားကိုလူပြည်အပြံမှာလိုက်ပြီးတော့ပို့ကြတာတရားမင်းကြီးရဲ့တာဝရိန္ဒာနတ်ပြည်ကစောင်းတန်းဦးကနေပြီးတော့လူပြည်လူလောက တင်ကတ္တနဂရလို့ခေါ်တဲ့တင်ကတ္တမြို့မြို့တကအနီးမှာစောင်းတန်းချေထင်ရှားပေါ်လာပြီးတော့ရွှေစောင်းတန်းငွေစောင်းတန်းပရမညာစောင်းတန်းလို့အမတ္တမကြီးကျယ်ခမ်းနားပြီးတော့လှပ၃ပြားတဲ့လေကားကြီး၃စင်းပေါ့စောင်းတန်းလေကားကြီး၃စင်းမှာမြတ်စွာဘုရားသခင်ကိုရောမြတ်အလယ်စောင်းတန်းကနေပြီးတော့ဖျားရှင်ကိုရောမြတ်ကြွချီတယ် ဝဲရကတရားမင်းတို့ပြမမင်းတို့နတ်တိပြမတွေကအားလုံးကိုလိုက်ပါပြီးတော့မြတ်စွာဘုရားလူပြည်အပြံမှာလိုက်ပြီးတော့ပို့ကြတာအဲ့ဒီလူပြည်အပြံလိုက်ပြီးတော့ပို့တဲ့နေ့ဟာလည်းပဲခုလိုသတင်းကြွလာပြီနေပဲဖြစ်ပါတယ်လူပြည်မှာရှိကြတဲ့ဘုရားမြတ်စွာဘုရားကြီးညိုကြတဲ့ဒကာတော်မတွေဘုရားမြတ်စွာရဲ့တပည့်တန်ဃာတွေအားလုံးဟာ ပရိသတ်အောဘနံအလွန်ချီးမားတဲ့ထုတဲ့ချီးမားလာတဲ့အလွန်မြောက်များစွာတန်းချီရှိတဲ့ပရိသတ်ကြီးဟာမြတ်စွာဘုရားကြွလာမဲ့ဆင်းသက်ရောက်ရှိလာမဲ့စောင်းတန်းခြေကနေပြီးတင်ကတ္တနယ်တခွင်လူတွေအားလုံးဟိုရာဇဂျိုတို့တာဝတိတို့ကစလူတွေအကုန်လုံးလာပြီးတော့မြတ်စွာဘုရား တာဝရိန္ဒနတ်ပြည်ကဆင်းသက်မဲ့တင်ကတ္တကိုအားလုံးလာရောက်ပြီးတော့စုယုံးကမြတ်စွာဘုရားကိုလာရောက်ပြီးတော့ကြိုဆိုကြတာဒီကနေ့သတင်းကြွလာပြီနေပဲအဲ့လိုကြိုဆိုကြတဲ့အချိန်မှာရှေ့ဆုံးကနေပြီးတော့မြတ်စွာဘုရားဆင်းကြွလာလို့စောင်းတန်းလေကနောက်ဆုံးအဆင့်ကိုရောက်တဲ့အခါကျတော့ ပထမဆုံးမြတ်စွာဘုရားကိုကြိုဆိုနှုတ်ဆက်ခွင့်ရတာတော့ရှင်သာရိပုတ္တရာဘုရားမြတ်စွာရဲ့အက္ကတဝကပထမဆုံးတပည့်ကြီးပညာအရာမှာဣတရေရာဖြင့်ယာတုပေးခံရတဲ့ရှင်သာရိပုတ္တရာမထေရမြတ်ကမြတ်စွာဘုရားကိုပထမဆုံးကြိုဆိုခွင့်ရပါတယ်ရှင်သာရိပုတ္တရာကမြတ်စွာဘုရားနဲ့တွေ့လင်တွေ့ချင်းနှုတ်ဆက်စကားဆိုတဲ့အခါမှာ နမေဒိဋ္ဌောဣတောပုပ္ပေနတုတောဥဒ္ဒကတ္တစီအေဝံဝဂုကတောတတ္ထာတုတိတာဂဏိမာကတာတအံတော်ရှင်သာရိပုတ္တရာမထေရကအခုလိုနတ်ပြည်မှာပြိဋ္ဌာန်ခြံရံပြီးတော့နတ်ပြည်ကနေလူပြည်ကိုအခုလိုကြွလာတဲ့ဟာမျိုးကိုတပည့်တော်ကိုယ်တိုင်ဘယ်တော့မှလည်းမမြင်ဘူးဖျားတဲ့ဘသူစီကမှလည်းသတင်းမကြဘူးဘူး ဆိုပြီးတော့အခုလိုကြွလာတာကိုယ်တိုင်မြင်လဲရတော့အလွန်ကိုပဲဝမ်းမြောက်ဝမ်းသာဖြစ်မိကြအောင်ရှင်သာရိပုတ္တရာမထေရမြတ်ကကြိုးစုံနှုတ်ဆက်ရင်းမြတ်စွာဘုရားကိုလျှောက်ကြားခဲ့ပါတယ်အဲ့ဒီလိုခန်းခန်းနာနာနဲ့မြတ်စွာဘုရားသခင်ကိုရောမြတ်တာဝရိန္ဒနတ်ပြည်ကအဘိဓမ္မာဟောကြားပြီးတော့လူပြည်လွန်လောကကြွလာတဲ့နေ့ဟာယခုလိုသတင်းကြွလာပြီနေပဲဖြစ်ပါတယ် ဒါကမြတ်စွာဘုရားဘဝနဲ့ပတ်သက်ပြီးတော့ထူးခြားတဲ့အမှတ်အသားတစ်ခုပါတရားနဲ့ပတ်သက်ပြီးတော့မှတ်သားစရာကတော့ဒီကနေ့သတင်းကြွလာပြီနေ့ကိုအဘိဓမ္မာနေ့မြတ်အခါအဘိဓမ္မာအခါတော်နေ့လို့တရားနဲ့ပတ်သက်လာလို့ရှင်လေဒီလိုသတ်မှတ်ထားကြပါရဲ့ အဘိဓမ္မာအခါတော်နေ့လို့ဆိုပေမဲ့အဘိဓမ္မာတရားတော်ကိုစပြီးတော့ဟောတဲ့နေ့မဟုတ်ပါဘူး အဘိဓမ္မာတရားတော်190ကြာတာဝရိန္ဒာနတ်ပြည်မှာဟောလို့ထိုနေ့မှာပဲအဘိဓမ္မာတရားတော်တရားပွဲကြီးပြီးဆုံးတဲ့နေ့လို့ဒီလိုဆိုရမှာပါအဘိဓမ္မာတရားဆိုတာအလုံးကိုလေးနဲ့တဲ့တရားရုပ်တရားနံတရားတွေကိုပြည့်ပြည့်စုံစုံခွဲခြားရှင်းလင်းဟောကြားတဲ့တရားသုတ္တံမှာဟောထားတဲ့ရုဒ္ဓမနန္ဒမတွေအကြောင်းကတခါတရံပြည့်ပြည့်စုံစုံမဟုတ်ပါဘူး나ယူတဲ့ပုဂ္ဂိုလ်ရဲ့လူအင်ဆန္ဒနဲ့ကိုက်ညီယုံမြတ်စွာဘုရားဟာတတ္တဝါတွေရဲ့အစ္ဆတရားနဲ့ကိုက်ညီယုံညှိပြီးတော့ဟောတာမျိုးဖြစ်ပါတယ်အဘိဓမ္မာကျတော့ဒီလိုမဟုတ်ဘူးလုံးဝပြည့်ပြည့်စုံစုံရုပ်တရားနံတရားတွေနဲ့ပတ်သက်ပြီးတော့လုံးဝချင်းချံမှုမရှိအောင်ဟောတာဖြစ်လို့ဒီအဘိဓမ္မာကိုအတိရေကဓမ္မာတဲ့အမြင့်ဆုံးအပြည့်စုံဆုံးတရားလို့ဒီလိုဆိုတာပါနောက်တစ်ခုကအဘိဓမ္မာဆိုတာဝိသေသဓမ္မအမတန်ထူးခြားတဲ့တရားလို့ဘာဖြစ်လို့ထူးခြားတော့လို့ဆိုလို့ရှိရင်သုတ်တန်တရားတွေဟောတဲ့အခါမှာမြတ်စွာဘုရားဘယ်လိုနေရမလဲဘယ်လိုထိုင်ရမလဲဘယ်ကျင့်ကျင့်ရမလဲစိတ်ဘယ်လိုထားရမလဲစသဖြင့်ပုဂ္ဂိုလ်တွေကိုဆုံးမပြီးတော့တွင်တင်ဟောကြားတဲ့တရားမျိုးတွေပါအဘိဓမ္မာကျတော့အဲ့ဒါမျိုးမဟုတ်ဘူးတဘာဝတရားတွေဟာတစ်ခုနဲ့တစ်ခုကြောင်းကျိုးဆက်နွယ်ပြီးတော့သစ္ဆာရာဆောင်ရွက်ဖွယ်ကိစ္စများကိုတဘာဝတရားတွေဟာသူတို့ရဲ့လောက်ကင်မှုတွေကိုဆက်သွယ်ပြီးလောက်ကင်ဖြစ်ပေါ်နေတာတွေကိုမြတ်စွာဘုရားကရှင်းလင်းဟောကြားတာဖြစ်ပါတယ်တဘာဝတရားတွေရဲ့အချင်းချင်းဆက်သွယ်ဖြစ်ပေါ်နေပုံကိုအကျဉ်းချံမရှိအောင်ဟောလို့အမတန်ထူးခြားတဲ့တရားထူးခြားရုံနဲ့မကဘူးအဘိဓမ္မာဆိုတာအလွန်လေးနက်တယ်နဲ့နဲတယ်ခက်ခဲတယ်နဲ့နဲခက်ခဲရုံနဲ့မကဘူးတကဘာလုံးစัจ java လာကြီးတစ်ခုလုံးလောကမှာရှိသမျှတတ္တဝါအလုံးသက်ရှိသက်မဲ့အရာအလုံးကိုခြုံငုံပြီးတော့ဟောထားတဲ့တရားဖြစ်သည့်အတွက်ကြောင့်အမတန်မှလည်းနဲ့နဲတယ်တမန်ပုဂ္ဂိုလ်တွေဟာအဘိဓမ္မာတရားကိုမြည်သူမှမဟောကြားနိုင်ပါဘူးဘုရားမြတ်စွာရဲ့အရာသာလင်ဖြစ်ပါတယ်အဘိဓမ္မာတရားတော်မှာမြတ်စွာဘုရားဟာတကယ်ကိုအနှစ်သာရအချုပ်ပရမတ္ထတရားကိုပေါ်လွင်အောင်ဟောထားတာဖြစ်ပါတယ်ပရမတ္ထဆိုတာအတွင်းထဲကအနှစ်သာရပါအလုံးလောကမှာလူတွေနေ့စဉ်လှုပ်ရှားသွားလာပြောဆိုလောက်ကင်နေတာကအပေါ်ယံလေးတွေကိုကြည့်ပြီးတော့ပြောပြီးသွားလာလောက်ကင်လှောက်ရှားနေကြတာပါအပေါ်ယံမှာအမည်ပညာကလေးတွေတင်ပြီးတော့ဒီဟာတဦးနဲ့တူဆက်သွယ်ပြီးတော့လောက်ကင်လှောက်ရှားနေတာအတွင်းအနှစ်ကိုတတိပြုမိတာအလွန်နဲတယ်အဲ့ဒီအတွင်းအနှစ်ဟာပရမတ္ထလို့ခေါ်တယ်အဲ့ဒီပရမတ္ထတရားကိုစိုက်ထိအောင်မြတ်စွာဘုရားသခင်ကိုရမြတ်ဟောတာဖြစ်လို့အဘိဓမ္မာတရားကိုပရမတ္ထဒေသနာလို့စာပေကျမ်းကမှဒီလိုဆိုတာပါဒါတွေမကဘူးအဘိဓမ္မာတရားတော်ဆိုတာဟာတဲ့တတ္တဝါတွေကိုဆုံးမတဲ့သာသနာလို့ခေါ်တဲ့အဆုံးမတရားတစ်မျိုးလည်းဖြစ်တယ်ဝီနီးဆိုတဲ့တရားတော်ကတတ္တဝါတွေကျူးလွန်ခဲ့တဲ့အပြစ်တစ်ခုသို့မဟုတ်တန်ဃာတွေကျူးလွန်ခဲ့တဲ့အပြစ်နဲ့ပတ်သက်ပြီးတော့ထိုအပြစ်အားလျော်စွာတွင်တင်ဆုံးမတာဒါကြောင့်မို့ဝိနည်းကိုလည်းသာသနာလို့ခေါ်တယ်တုတ်တန်ကြတော့အကျင့်စရိုက်အားလျော်စွာအကျင့်စရိုက်ကိုကြည့်ပြီးတော့ဆုံးမဩဝါဒပေးတာသူ့ရဲ့စိတ်နေစိတ်ထားအလေးအလားဝါသနာဓာတ်တွေကိုရှုပြီးတော့မြတ်စွာဘုရားဆုံးမဩဝါဒပေးတာခုအဘိဓမ္မာကြတော့အဲ့ဒါမျိုးမဟုတ်ဘူးတဲ့။တဘာဝဖြစ်စဉ်ကြီးကိုကြည့်ပြီးတော့ဆုံးမတာဖြစ်လို့ ဒါကကုသိုလ်တရားဒါကအကုသိုလ်တရားကုသိုလ်ဆိုတာအပြစ်ကင်းပြီးတော့ကောင်းကျိုးချမ်းသာတွေကိုဖြစ်စေတယ်အကုသိုလ်ဆိုတာအပြစ်ရှိပြီးတော့ဆင်းရဲတဲ့အကျိုးတွေကိုဖြစ်စေတယ်လို့ပုဂ္ဂိုလ်နဲ့မဆက်ဖဲနဲ့သဘာဝတရားတက်တက်နဲ့သဘာဝတရားကိုရှေ့တန်းတင်ဟောပြောခြင်းဖြင့်ဆုံးမဩဝါဒပေးတဲ့တရားမျိုးဖြစ်သောကြောင့်ယထာဓမ္မသာသနာလို့ဒီလိုဆိုတာပါဒါရမကသေးဘူးအဘိဓမ္မာတရားတော်ဆိုတာဟာနာမရူပပြိစေတာကထာတဲ့အဘိဓမ္မာတရားတော်မှာအလေးနဲ့ထားပြီးတော့ရှင်းလင်းဟောကြားနေတာတော့လူတွေရဲ့တဏ္ဍာမှာတတ္တဝါအလုံးရဲ့တဏ္ဍာမှာဖြစ်ပေါ်နေတဲ့စိတ်တရားနဲ့ရုပ်တရားသို့မဟုတ်နာမ်တရားနဲ့ရုပ်တရားဒီနှစ်ပါးကိုပြည့်ပြည့်စုံစုံအကုန်အစင်တစ်ခုမှမကြံရအောင်ခွဲခြားစိတ်ပြပြီးတော့ဟောကြားတာရုပ်တရားနံတရားတွေကိုအသေးစိတ်ခွဲခြားဟောကြားတဲ့ဒေသနာတော်မျိုးကထာမျိုးဖြစ်သောကြောင့်နာမရူပပြိစေတာကထာလို့ဒီလိုဗိဓမ္မာဒေသနာတော်ရဲ့ထူးခြားတဲ့ဝိသေသတွေဒီဗိဓမ္မာဒေသနာတော်ကြီးကိုမြတ်စွာဘုရားသခင်ကိုရောမြတ်ဟာခဏဝါမြောက်တဲ့အချိန်မှာတာဝရိန္ဒာနတ်ပြည်ကိုတက်တာဝရိန္ဒာနတ်ပြည်ကိုရွေးချယ်ရခြင်းကဒီဗိဓမ္မာဒေသနာတော်ကြီးဟောပြဖို့ဟာအချိန်ကရက်ပေါင်း90 3 လတာမှ3 လကြာအောင်ဟောရမှာဖြစ်တော့3 လကြာအောင်နာယူနိုင်တဲ့ပုဂ္ဂိုလ်တွေနဲ့ထိုကဲ့သို့ဟောလို့ဖြစ်မဲ့နေရာဒေသမျိုးကိုမြတ်စွာဘုရားကရွေးချယ်တာဝရိန္ဒာနတ်ပြည်တာဝရိန္ဒာနတ်ပြည်ဆိုတာကလူပြည်မှာအနှစ်တရာမှတာဝရိန္ဒာနတ်ပြည်မှာတရက်ပဲရှိသေးတယ်ရက်အနေနဲ့ဆိုလို့ရှင်သူတို့ကလူပြည်ကအမတန်မှတိုးတယ်လူပြည်အနှစ်တရာမှဟိုကတရက်ပဲရှိသေးတယ်ဆိုတော့ရက်ချင်းကအမတန်မှကွာနေတယ်ဘုရားမြတ်စွာရဲ့တရားတော်ဟာတာဝရိန္ဒာနတ်ပြည်မှာမြတ်စွာဘုရားရက်ပေါင်း90 3လဟောတယ်ဆိုပေမဲ့တာဝရိန္ဒာနတ်ပြည်ကနတ်တရဲ့အရေးအတွက်နဲ့ပြောမယ်ဆိုလို့ရှင်မိနစ်ပိုင်းလောက်ပဲရှိမှာပါအဲ့တော့နတ်တွေဆိုတာလေလူတွေနဲ့ဆိုင်လူတွေမှာဒုက္ခဒုက္ခတွေကရှိကြတော့လူတွေရဲ့တဏ္ဍမှာလူတွေဆိုတာဥဋ္ဌာဏဖလူပဇီဝီအသက်မွေးဝမ်းကြောင်းကိစ္စနဲ့ကိစ္စဝိစ္စတွေကများကြတယ်လုတ်ကင်စားရတယ်။နတ်တွေဆိုတာကအဲ့လိုလုတ်ကင်စားရတာမဟုတ်ဘူး။ကံကြမ္မာကပေးထားတဲ့သဘာဝသူတို့ကုသိုလ်ကံကဖန်တီးထားတဲ့ရေကံအသင့်ကြာအသင့်ဆိုတာလို့အားလုံးဟာမကြောက်မကြမတောင်းမတမိမိတို့ကံကဖန်တီးပေးထားတဲ့အတိုင်းနတ်တွေဟာအသက်ရှင်တည်နေပြီးတော့နေထိုင်နိုင်ကြတော့သူတို့ရဲ့ရုပ်ခန္ဓာကိုယ်ကလည်းပဲအမတန်မှကြည်လင်တန်ရှင်းသည့်အတွက်ကြောင့်အသိဉာဏ်ကလည်းပဲအမတန်မှဆူးရှားထက်မြက်တယ်။ဆင်းရဲဒုက္ခမရှိသည့်အတွက်ကြောင့်ဉာဏ်ကအလွန်ထက်မြက်တယ်။အဲဒီလိုထက်မြက်တဲ့ပုဂ္ဂိုလ်တွေကိုတကယ့်သဘာဝတရားစစ်စစ်သဘာဝအနှစ်ကြီးတက်တဲ့ဟောတော်လည်းပဲထိုပုဂ္ဂိုလ်များဟာနာယူနိုင်တဲ့နာအသိဉာဏ်ရှိကြတယ်။ဒါကြောင့်မို့လို့မြတ်စွာဘုရားကကြာရှိစွာနာယူဖို့ရဲ့လေးနဲ့တဲ့တရားကိုခံယူနိုင်စွမ်းရှိတဲ့နတ်ပြမာတွေရဲ့ရွေးချယ်ပြီးတော့တာဝရိန္ဒာနတ်ပြမာအဘိဓမ္မာတရားကိုဟောကြားခဲ့တာဖြစ်ပါတယ်အဘိဓမ္မာဒီကနေ့ပြည်တော်စုမြန်မာနိုင်ငံတော်မှာထေရဝါဒနိကာယအစင်လာအယအဘိဓမ္မာ9ကျမ်းသတ်မှတ်ပြီးတော့ရိုက်နှိပ်ထုတ်ဝေထားတဲ့စာအုပ်ပေါင်း12အုပ်ရှိတယ်။အဘိဓမ္မာ9ကျမ်းဆိုတာဓမ္မသင်္ကနီကျမ်းဝိပင်းကျမ်းဓာတုကထာကျမ်းပုဂ္ဂလပညာကျမ်းကထာဝတ္ထုကျမ်းယမိုက်ကျမ်းပဋ္ဌာန်းကျမ်းလို့ကျမ်းအပြင်အဘိဓမ္မာ9ကျမ်းရှိတယ်။ဒီအဘိဓမ္မာ9ကျမ်းလုံးမှာသုံးခုအစုမာတိကာက22နှစ်ခုအစုမာတိကာက100အဲ့ဒီမာတိကာပေါင်း122ကိုချမှတ်ပြီးထိုမာတိကာ အောင်းလိုင်းကိုအကျဲချဲပြီးတော့ဗိဓမာခေါနှစ်ချမ်းဟောထားတာတချမ်းနဲ့တချမ်းဒီလိုဆက်ဆက်ပြီးတော့ဟောထားတာအိမတ္တမရှင်လျားတဲ့တရားတော်ကြီးလို့လေးနဲ့ခက်ခဲပြီးတော့ရှင်လျားတဲ့နည်းနည်းတဲ့တရားတော်ကြီးဒီတရားတော်ဟာအိမတ္တမထူးခြားတယ်ဘာကြောင့်ထူးခြားတာတော့ဆိုသမိုင်းနောက်ခံအနေနဲ့ကြည့်မယ်ဆိုလို့ရှင် တခြားတရားတွေနဲ့မတူဘူးအဘိဓမ္မာကမြတ်စွာဘုရားကဖရာဖြစ်သူရောက်ပြီးတဲ့အခါမှာ၂၁ရက်လွန်မြောက်ပြီးစတုထမြောက်တတ္တဟာမှာခொနည်းတိတိယရဏဂရဆိုတဲ့စံကြောင်းတော်မှာမြတ်စွာဘုရားအဘိဓမ္မာခொနှစ်ကျမ်းကိုဆင်ញင်သုံးသပ်ခဲ့တယ်အဲ့ဒီချိန်ကမြည်သည့်ပုဂ္ဂိုလ်ကိုမှဟောတာမဟုတ်ဘူးအဘိဓမ္မာခொနှစ်ကျမ်းကို ညစွာဘုရားအတိညာနဲ့စိတ်ဝင်စားပြီးတော့အဘိဓမ္မာခொနှစ်ကျမ်းရဲ့သဘာဝတရားတွေကိုဆင်ញင်စဉ်းစားတာတကြံပြီးတကြံတကြံပြီးတကြံခொနှစ်ရက်တိတိအဘိဓမ္မာတရားတွေကိုအတိညာနဲ့မှဆင်ញင်သုံးသပ်တာဓမ္မသင်္ကနီကျမ်းဝိပင်းကျမ်းဓာတုကထာကျမ်းပုဂ္ဂလပညာကျမ်းကထာဝဋ္ထုကျမ်းယမိုက်ကျမ်းလို့ဆိုတဲ့ဒီကျမ်းတွေဆင်ញင်သုံးသပ် ညံတော်ထဲမှာထင်းထင်းလင်းလင်းဒီကျမ်းတွေကိုဘယ်လိုဟောမယ်လို့စိတ်ကူးညံနဲ့မြတ်စွာဘုရားသခင်ကိုရောမြားခொနှစ်ရက်တိတိဆင်ញင်သုံးသပ်တဲ့အခါမှာနောက်ဆုံးအလွန်ခက်ခဲပြီးတော့ကျင်ဝန်းလာတဲ့ပဋ္ဌာန်းကျမ်းကြီးလည်းရောက်ရောမြတ်စွာဘုရားရဲ့ခန္ဓာကိုယ်တော်ကရောင်ကြီးတော်တွေဟာကွန်ပျူတာထွက်ပေါ်ပြီးတော့လာခဲ့တယ်။ဘာဖြစ်လို့ကွန်ပျူတာထွက်ပေါ်လာတယ်လဲလို့ဆိုရင် တခြားကျမ်းတွေတုန်းကမြတ်စွာဘုရားရဲ့ညံတော်နဲ့ဟောပြောရမယ့်အချက်အလက်ဟာသိလွယ်လွန်းနေတယ်။ပဋ္ဌာန်းတရားတော်ရောက်တဲ့အခါမှာညံတော်ကြီးကလည်းထက်မြက်ဆူးရှပဋ္ဌာန်းတရားတော်ကြီးကလည်းအမတန်နဲ့နဲ့ကျယ်ဝန်းဆိုတော့ညံနဲ့ဒီပဋ္ဌာန်းကျမ်းကြီးရဲ့အကျယ်အဝန်းတွေကအန်ကြလို့ဖြစ်လာတဲ့အခါမှာမြတ်စွာဘုရားရဲ့ခန္ဓာကိုယ်တော်ကရောင်ကြီးတော်တွေထွက်လာတယ်။ ပီတိတွေဖုံးပြီးတော့အတိညာကျက်စားလို့အမတန်ကောင်းတဲ့အနေအထားမျိုးဖြစ်လို့ရှင်တော်မြတ်ဖျားဟာဝါမျက်ဝန္တာပီတိတွေဖြစ်ပြီးခန္ဓာကိုယ်ကရောင်ကြီးတော်တွေထွက်ပေါ်လာသည့်အထိအောင်ထူးထူးခြားခြားဖြစ်ပေါ်လာခဲ့တာဖျားဖြစ်ပြီးတဲ့နောက်မှာ၂၁ရက်မြောက်စရုထသတ္တဟ၂၁ရက်မြောက်ရဲ့နောက်ပိုင်း ခொနှစ်ရက်မှာမြတ်စွာဘုရားသည်အဘိဓမ္မာတရားကိုအတိညာတော်ဖြင့်ဆင်ញင်စဉ်းစားခဲ့တာဒါပထမဆုံးအချိန်ဖြစ်သည့်အတွက်ကြောင့်ထိုရက်တတ္တပတ်ကိုအဘိဓမ္မာရက်တတ္တပတ်လို့ဒီလိုမှတ်တမ်းတင်ဖို့ကောင်းပါတယ်ခொနှစ်ရက်တိတိဆင်ញင်စဉ်းစားထားတဲ့တရားတော်မြတ်ကိုမြတ်စွာဘုရားဟာဘသူ့ကိုမှမဟောသေးပါဘူးနောက်ခொနှစ်နှစ်ကြာတဲ့အခါကျတော့မှထိုတရားဟောဖို့အချိန်တန်လာပြီဆိုပြီး အဘိဓမ္မာတရားဟောရမယ့်ဒေတာကိုဒါဝရိဏနတ်ပြည်ကိုရွေးချယ်တယ်လူပြည်မှာမရွေးချယ်ပါဘူးတရားနာပရိသတ်တွေကိုလည်းပဲတောင်းသောလောကရကဆူဝေးရောက်ရှိလာမယ့်နတ်တွေဖြစ်မှတွေအထူးအားဖြင့်မေတော်ဖြစ်ခဲ့ဘူးတဲ့တန်တုပ်တိတ္တနတ်သားကိုဥတီပြီးတော့မြတ်စွာဘုရားဟာအဘိဓမ္မာတရားကိုဟောတော်မူတာပါ ရပ်ပေါင်း90မြတ်ကြာညောင်းအောင်ဟောရမှာဖြစ်သည့်အတွက်ကြောင့်တာဝရိဏနတ်ပြည်ကိုကြွပြီးမြတ်စွာဘုရားသည်တဝရတွင်သရင်သုံးကအဘိဓမ္မာတရားကိုဟောကြားခဲ့ပါတယ်ထွေရပ်ပေါင်း90အဘိဓမ္မာတရားဟောနေတဲ့အတွင်းကာလမှာရပ်ပေါင်း90အကြိမ်ပေါင်း90မြတ်စွာဘုရားလူပြည်ကိုလည်းတိတ်တဆိတ်ပြန်လီကြွလာခဲ့ပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင် လောကလူသားတွေရဲ့သဘာဝအားလျော်စွာလူရဲ့ခန္ဓာကိုယ်ဆိုတာအစာစားရမယ့်အချိန်ရှိတယ်အနာပေးရမယ့်အချိန်ရှိတယ်ဒီကံမှာမြတ်စွာဘုရားသခင်ကိုရောမြတ်ဟာဆွမ်းခဲပဲပေါ်စဉ်ချိုးချင်ရတာဖုံးပြီး၃ဆောင်မှုဆိုပြီးတော့နန်းနဲ့ပိုင်းလူပြည်ကအချိန်တိုင်းလူပြည်မှာနန်းနဲ့ပိုင်းအချိန်ဆိုရင်မြတ်စွာဘုရားဟာ ตาวรินทร์นับเจมาในมิดะโยกว่ารอพันเซนบีบิดมาเดียเสร็จเลยหัวใจสิกากูรอมยาสิกามูรูปีกูโยดีเอจวายาลาบีอุตระกุรุโลขอเรียกเจ้ามาสังขันยูพมีเรลุซาบีมาดิลุสุทาราชิบาแต่นี่อาเป็นเปียวเมสุลุสินยศวิยาจวาบิดอลลาราฮา ลูกยี่มาเลยเว็บอภิธรรมเดียหอบอยู่จ้าละเลยลูกสุนัยมาเลยยาวจ้ามาส่งขันบีโร่ยาสวาพยาฮะอันนั้นได้ไอเบี้ยมาส่งพงบีส่งพงเบี้ยบีโร่นี่ได้ยาพี่ที่มันได้ตั้งเชิกสันติกุฎอมาเทรนด์ตัวนี้เลยนี่ไปมาคิดได้เอริเชิงมาสันติบุตรามาเทียนยาฮะยาสวาพยาทันลายาบีโร่สิกันเลยสิ ปุ่มมาเมเนซินสุลูรากับยศวิญญาณเนี่ยชินดาริบุตรอาดูดีอวิรมาเตียฮอนีเดวารเวงกาละยากูเซบาลูเนซินเมบยาเซเมบยาทวารเนรบาสงดุยนิจาร์เอลุตุลุสุลูระเอลุสงดุยเรเชิงวามยศวิญญาณกับชินดาริบุตรอาโกอวิรมาเตียโกจึงจะขอบโยธาเกเรเต็มปีธาเกเร ยศวิญญาณสิ่งนี้ชินดาริบุตรอาก็อวิรมาเตียนอยู่บีโร่ตัวเอ็ดที่ง่ายอย่างนั้นเลยยังง่ายกูอวิรมาเตียนนั้นปูชาปีเก็บอะไรเอรีนี่เนี่ยเวยศวิญญาณก็ปัตมานีฮอร์เรติยากูปัตมานีมาเวชินดาริบุตรอาก็ฮอร์เรชินดาริบุตรอาก็เลยเอรีปัตมานีมาเวยังง่ายกูยังง่ายกูที่ยังง่ายกูเต็มจับปูชาปีเร ทีลูกเนี่ยจะบังกูเสียดาวรินานับยี่ก็เดียลูกยี่มาเลยยาสวาพยาก็ดูจุดเต็มจับไปแล้วกูลูกยี่ก็ชินดาริบุตรอาก็จะเส้นยังตั้งงามยากเลยเต็มอยู่ละแต่เรื่องลูกยี่เนี่ยยาวเด็กขาจารอดาวรินานับยี่มาฮอร์เรอบีร์มาเดียฮาเลยอบีร์มาคนเดียนพิสงโลนิกงโอไลเดเฉยมาลูกยี่ก็ชินดาริบุตรอาสิก อภิธรรมเต็นนั่นเด็ดเดียวหันหน่อยฮาเลยเว้อภิธรรมคนเดียวก็นู้ดเดียวสามีได้เช่นไรสุรอดาวรินานับยี่มาฮอร์เรอภิธรรมคนเดียวนูบยี่มาฮอร์เรอภิธรรมคนเดียวเด็กใหญ่เนี่ยแต่ยานดีคงเอาไหนเนี่ยลูกจิลุสุราบะไอ้เราทุ่งชามัวเราไปลุชีดงสิอะคุ ย้อนกลับมาที่เมื่อที่มาดันเองที่เมื่อสุรุษย์ยศวิญญาณยึดตัดดับนั่นลงตัวเองเช่นยังต้องดัดเช่นยังท่าเรอภิธรรมะก็ตะคุดาวรินานับยี่มาเจ็บบีโร่นั่นเองหัวเรอภิธรรมะก็ตะคุลูกยี่มาชินดาริบุตรอาโกเต็นจับบีโร่ชินดาริบุตรอาก็ทัศน์บีโร่เต็นจับบีเรอภิธรรมะก็ตะคุลู ทีนี้อภิธรรมจันทร์ต้องมีลูกจันทร์ยังอาเซนตามหาลุยยาเยสอบยานยานอนเนี่ยต้องได้เส้นยังไล่เดอภิธรรมะเจวงทรงอภิธรรมะเอริอภิธรรมะกูสักลงเตียนบีโร่เยสอบยานที่เก่งกรมยาดีดาวรินานับยี่มานับจะมาดูอ่ะหัวใจเดอภิธรรมะอันนั้นอันนั้นเจวงมาเลยเจวงเดอภิธรรมะตะคุนั่นเนี่ยหัวเดอภิธรรมะมาเราเจสงเมพอ แต่พระอริยวิรมาโกจึงชงบีโรชินดาริบุตรอาเต็มเบรเอริชินดาริบุตรอาการนี้จะเส้นยันหนอริโกเต็มเบรเอริอภิธรรมะก็รอมาเจมาเจอภิธรรมะอเจจีอนนเจเรอภิธรรมะยิ่งก็จึงชงบีโรชินดาริบุตรอาเต็มเบรอะคุดีกันนี้ พระมิจฉาตาตนารมหาเทียนชาชินีเรวิรมาคนเจียนสุราชินดาริบุตรอาก็ตั้งอาริโกเต็มเบรเรวิรมาคนเจียนเชื่อไปเลยดาวรินานับยี่มามิจฉาวิยาฮอร์เรอวิรมาจันลาวดีกาวิรมาจันมาเจวุอันนี้ชาวอาเพียงอารอดูดูเวลุเปียวมาปะดาวรินานับยี่มาฮอร์เรอวิรมาดีกาอารออลองอลองเจวันเอลุติลุไม่ยามาปะลูกยี่มา ชินดาริบุตรอาเต็มเบรอภิธรรมะก็รอเอริเราไม่เจ็บเนี่ยอาจารย์ชอบบีโร่อันนี้ชอบบีโร่เต็มท่าเรอภิธรรมะ 大家没什么不如我在没听见干的。还比他没有什么没干的嘛大力不得提了把握。诶比他们天天不差的啊哭的比他们讲述了。现在你不知道他杀给的讲嘛了。现在你不知道他杀天了他嘛了。第六他给他你的嘛心灵破壁他了是吧。哎呦这个你哈ဘုရားမြတ်စွာနှုတ်တော်မြတ်ပြီးတော့တာဝရိန္ဒနတ်ကြီးမှာဟောတဲ့အဘိဓမ္မာခொနှစ်ကျမ်းပြည့်ပြည့်စုံတဲ့နေ့ရှင်သာရိပုတ္တရာမထေရမြတ်ကဘုရားထံကတင်ယူလို့ပြည့်ပြည့်စုံတဲ့နေ့တခါရှင်သာရိပုတ္တရာကအဘိသင်္နန်းယဟန်900ကိုပို့ချလို့ပြည့်ပြည့်စုံတဲ့နေ့အမတန်မှတရားနဲ့ပတ်သက်လာလို့ရှင်ဒီသတင်းကျွတ်လာပြီနေဟာထူးခြားတဲ့နေ့တနေ့ပါလို့ဒီလိုပြောနိုင်ပါတယ်အဲ့လိုထူးခြားတဲ့အဘိဓမ္မာတရားဆိုတာဓမ္မသင်္ကတိကျမ်းဆိုတာကန္တ၄ရက်နဲ့ချက်ဖွင့်ပြီးတော့စိတ်ရဲ့သဘာဝတွေစေတသိက်ရဲ့သဘာဝတွေရုပ်ရဲ့သဘာဝတွေကိုချမှတ်ထားတဲ့မာတိကအာလျော်စွာဓမ္မသင်္ကတိချမ်းကိုမြတ်စွာဘုရားရှင်းလင်းဟောကြားထားတာဖြစ်တယ်အထူးသဖြင့်ကတော့ပဋ္ဌာန်းချမ်းကြီးဆိုတာအမတန်မှလေးနဲ့ခက်ခဲပြီးအကြောင်းအကျိုးဆက်နွယ်ပြီးတော့ကမ္ဘာလောကကြီးတစ်ခုလုံးတက်ရှိတက်မဲ့တတ္တဝါအလုံးဟာတစ်ခုနဲ့တစ်ခုဆက်နွယ်ပြီးတော့ဖြစ်ပေါ်နေပုံကိုဟောထားတာဖြစ်လို့အလွန်အလွန်ပြည့်စုံပြီးကျယ်ဝန်းလာတဲ့အဘိဓမ္မာကျမ်းကြီးဖြစ်တယ်။ဒီလိုထူးခြားလေးနက်တဲ့အဘိဓမ္မာကျမ်းကြီးတွေကိုသင်ယူရတာဘယ်လိုအကျိုးတွေရှိနိုင်တယ်လဲလို့ဆိုရင်မြတ်စွာဘုရားကဒီအထက်ကရာဆရာကြီးများကရှင်းပြတော့ပြတယ်။အဘိဓမ္မာသင်ယူခြင်းဖြင့်အသိပညာပွင့်လင်းလာနိုင်တယ်။အသိပညာပွင့်လင်းလာခြင်းဖြင့်အမတန်ထူးခြားတဲ့ခွဲခြားစိတ်ပြနိုင်တဲ့ပဋိသင်္ဗိဒာဉာဏ်မျိုးဆိုတာရရှိနိုင်တယ်လောကမှာခွဲခြားစိတ်ပြနိုင်မှုဆိုတာမလုံနိုင်လို့ရှိရင်အရာရာဟာတခုတည်းလို့ထင်ပြီးတော့တခုတည်းလို့ထင်ပြီးတော့အထင်မှားအမြင်မှားမှုဆိုတာကိုဖယ်ရှားနိုင်မှုမလွယ်ပါဘူးအာလုံခွဲခြားစိတ်ဖြာပြီးတော့ကြီးနိုင်ပြီးဆိုတဲ့အခါမှာတဘာဝတရားတွေဟာတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့ဖြစ်ပေါ်နေတာသာဖြစ်တယ်တစ်ခုနဲ့တစ်ခုခွဲခြားစိတ်ဖြာလိုက်တာနဲ့တပြိုင်နက်သူတို့ရဲ့စွမ်းအင်တွေစွမ်းအားတွေဆိုတာတစ်ခုမှမရှိတော့ဘဲနဲ့အရာခတ်သိမ်းဟာဘာမှမရှိတဲ့တုံညလို့ဆိုတဲ့တဘာဝအမှန်ကိုထင်နေကြီးမြင်လာမှဖြစ်ပါတယ်။တဘာဝတရားတွေဟာတစ်ခုနဲ့တစ်ခုဆက်သွယ်ပြီးဖြစ်ပေါ်နေတဲ့အခါအတ္တဆိုတဲ့အယူဆတွေပေါ်လာနိုင်တယ်။ထို့အတ္တရဲ့ပိုင်ဆိုင်မှုပစ္စည်းအနေနဲ့လည်းပဲထင်မှတ်မှလာနိုင်တယ်။အဲ့ဒီအတ္တအတ္တနိယဆိုတဲ့ယူဆွဲမှုတွေဟာတစ်ခုနဲ့တစ်ခုတဘာဝတရားတွေတစ်ခုနဲ့တစ်ခုအချိုးကျပေါင်းစပ်နေလို့ဒီစွမ်းအားတွေစွမ်းအင်တွေလှုပ်ရှားမှုတွေဖြစ်ပေါ်နေတာလို့ဒီလိုသဘောကျလိုက်တာနဲ့တပြိုင်နဲ့ခုနကပြောတဲ့အမြင်မှားမှုတွေဆိုတာလုံးဝမရှိနိုင်တော့ပါဘူးအဘိဓမ္မာတရားကိုလေ့လာခြင်းဖြင့်နာမရူပပြိစ္ဆေဒဉာဏ်လို့ဆိုတဲ့အတိဉာဏ်ကိုရရှိနိုင်တယ် Analytical Knowledge of Mind and Matter ယုတ်ဏ္ဍမသင်္ခါရကိုခွဲခြားပြီးတော့သိမြင်ခြင်းဖြင့်ငါလို့ဆိုတဲ့အယူဝါဒဆွဲဟာကင်းပြောက်သွားနိုင်တယ်ထို့တူပဲအကြောင်းအကျိုးကိုခွဲခြားသိမြင်ခြင်းလို့ဆိုတဲ့ပစ္စယပရိဂဟဉာဏ်ကိုရရှိခြင်းဖြင့်အစစ်မှန်မဟုတ်တဲ့အကြောင်းတွေပေါ်မှာဆွဲလန်းပြီးတော့မမှန်ကန်တဲ့အကြောင်းတွေကိုအကြောင်းဖြစ်ယူဆခြင်းမှလွတ်မြောက်ပြီးမှန်ကန်တဲ့အကြောင်းတွေကိုသိရှိလာနိုင်ပါတယ်အေးနာမရူပပရိစ္ဆေဒဉာဏ်ဆိုတာရဲ့ပစ္စယပရိဂဟဉာဏ်ဆိုတာရဲ့ဒီဉာဏ်နှမျိုးဟာအမတန်မှ ये जी रे न्यान न्योबा विदोरी में अठगरा से आजी का हरी न्यान न्यो याशी ठावी सोलोशी सुला तोड़ाबां लो खोरे तोड़ाबां अंगेजा सेंची याव बारे लो विदोरी में मा दिलो सोठारा शी बारे ताजा मोलो विदमा दियारो सुरा एमे डांबा जो दिया ना दियारे क्वेचा हो जारे टूचा लेने भी बीबी सोने दियारो म्या छेते तो बीबी सोने दियारो म्या को या स्वाभ्यास के गुरु म्या दी जिगने दो तरेंजो लावी ने खादा म्या मा बीबी सोनों हो जा भी हो जा गे रा छेते दाजा मु जिगने हा भीड़ मा कारो ने निगोंजो आपने प्यावालो से चरना तो माने ससा पीरो जिगने तरेंजो लावी ने खादा म्या को माता नहीं मारे पूरा म्यास्वाये भगवाने ससा भी ब्योलो सी म्यास्वाभ्यास के गुरु म्यादि खाना ताई म्यास्वा दावरीना नबीगा लुबीगो संज्ञा लारे नेहा चकुलो द्रेंजो लाभी नेवे पिबारे तयाने सा भी ब्योया में सोई पूरा म्यास्वाये एमेदां लेने सो अभी सोंसो अभी तो मातियारो हा दावरीना नबी माम्यास्वाभ्यागा हो लुबी माँ सिंधारी बोलता मचे म्या का म्या स्वाभिया ठंगा तेंयू तेसे यहाँ नो म्या वो पोछा जिन लो सोले ती पोछा लो पिसोंगे सोले अखादम या हा हरी त्रेंजो लाभी ने खादम या अच्छे बारे तंगारो रीने सब बीरो ब्योम ऐसों ये त्रेंजो लाभी ने हा तंगारो चेंजे दबाने दबा ये निनी बोमे लेने दबी ပြောစရာရှိရင်ပြောပါရှင်ပြားတို့ပြောတဲ့တိုင်းလိုက်နာကျင့်သုံးပါမယ်အပြစ်တွေ့လို့ရှိရင်ကုစားပါမယ်လို့တပါးနဲ့တပါးဝန်ခံကတိပြုပြီးတော့ဖိတ်မှန်ကြတဲ့ပဝါရဏနေလဲဖြစ်တယ်ဒါကြောင့်မို့ဖရာတရားတန်ကရတနာသုံးပါးနဲ့ဆက်ပြီးတော့အလွန်ထူးခြားတဲ့ဒီသတင်းတို့လာပြီနေအခါသမယမှာမြတ်စွာဘုရားနဲ့ပတ်သက်ပြီးတော့လေးစားကြည့်ညိုလို့တရားနဲ့ပတ်သက်ပြီးတော့အဘိဓမ္မာတရားကိုလေးစားလိုက်နာပြီ do the tree, Alo Hale, Luwa, Lu Society, Ma, the Unedu, a change, Shine Ping, Kuni, Bido, Chendon, Nita, and Jabme, Solosian, Hori, the Ranger, Lavin, the Academy, Aha, Emma Dama, two charter, Academy, Chibi, Bibido, Fu Male, Kanyu Chandari, Chipwasi, Naimave, Lu, Shunji, Alo Lina, Chendon, Nijabase, Kondati.